အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID website ဟာမနေ့စနေနေ့ကစအွန်လိုင်းမှာမရှိတော့ပါဘူး။အမေရိကန်ရဲ့နိုင်ငံကအကူအညီပေးအစီအစဉ်တွေကိုသမ္မတဒေါ်နယ်ထရန့်ကဆန်းငံ့လိုက်ပြီးတဲ့နောက်ထောင်နဲ့ချီရဲ့ USAID ဝန်ထမ်းတွေအလောက်ကယာယီအနားပေးတာအလောက်ပြတ်တာတွေရှိခဲ့ပြီးစီမံကိန်းတွေကိုလည်းရပ်ထားတဲ့အချိန်မှာပဲရုတ်တရက် website ပိတ်သွားတာပါ။သမ္မတထရန့်ဆွေးရကတီးခြားလွတ်လပ်တဲ့ USAID ရဲ့လုပ်ငန်းတွေကိုအဆုံးသတ်ပြီးနိုင်ငံခြားရေးဌာနရဲ့လက်အောက်ခံဖြစ်သူသွင်းမှာကိုစိုးရိမ်နေကြောင်းလဲအတိုက်ခံဒီမိုကရက်လွှတ်တော်မတ်တွေကလူသိရှင်ကြားပြောနေကြပါတယ်။ Congress လွှတ်တော်ကအတည်ပြုပေးရထားတဲ့ရန်ပုံငွေနဲ့တီးခြားရပ်တည်နေတဲ့အဖွဲ့အစည်းကိုသမ္မတထရန့်ကဖျက်သိမ်းမှုအခွင့်အာဏာမရှိကြောင်းနဲ့ USAID ရဲ့လုပ်ငန်းတွေဟာနိုင်ငံတော်လုံခြုံရေးအတွက်အရေးကြီးတယ်လို့လဲဒီမိုကရက်တွေကတည်ပြနေတာပါ။သမ္မတထရန့်နဲ့ Republican လွှတ်တော်မတ်တွေကတော့နိုင်ငံကအကူအညီနဲ့ဖွံ့ဖြိုးရေးထောက်ပံ့အများစုဟာဖြုံးတီးရရောက်တယ်လို့ပြောကြပါတယ်။အမေရိကန်ကလူသားချင်းစာနာမှုဖွံ့ဖြိုးရေးနဲ့လုံခြုံရေးအတွက်ဒေါ်လာဘီလီယံနဲ့ချီအထောက်ပံ့ပေးနေတဲ့နိုင်ငံကအကူအညီတွေကိုသမ္မတထရန့်စတင်တာဝန်ယူချိန်မှာရပ်ဆိုင်းလိုက်ပြီးဒင်းနှစ်ပတ်လောက်ကြာမှာပဲ USAID ကိုချုပ်ကန့်ခံရမယ့်အပေါ်စိုးရိမ်မှုတွေထွက်ပေါ်လာခဲ့တာပါ။ USAID ရဲ့တီးခြားလွတ်လပ်စွာရည်တည်မှုကိုအဆုံးသတ်မှာတွတ်တော်မှတ်တွေစိုးရိမ်နေတာနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကတော့တစုံတရာမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိပါဘူးခင်ဗျာ။